ဒီလိုမျိုးမှာအစ္စလာမ်ရဲ့အစွန်ရောက်အဘော်အောင်ပွဲအထိမ်းအမှတ်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစီးရီးပြခြေတော်ဘက်ကိုကျင်းပါပါတယ်။ဒီကအစွန်ရောက်ဘက်ကိုနိုင်ငံတကာတွေအောင်အောင်မြင်မြင်ဖောက်ထုတ်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုကျင်းပါတာဖြစ်ပါတယ်။စစ်တပ်ခြေတော်ဘက်ကိုနိုင်ငံပိုင်မီဒီယာတခုတည်းကသာတက်ရောက်ခွင့်ပြုခဲ့ပြီးတော့နိုင်ငံပိုင်မီဒီယာကလည်းတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိခဲ့ပါဘူး။ဘက်ဒန်မျိုးလည်းကယင်းမှာအီရတ်တပ်ဖွဲ့တွေချီတက်နေကြသလိုရဟင်းတွေတိုက်လေနေနဲ့လည်းပြန်တန်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အီရတ်တပ်ဖွဲ့တွေရဲ့စွမ်းဆောင်မှုအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့အသက်ပေးခဲ့ရသူတွေကိုလည်းအမတ်ရအောင်မေးပါကြောင်းဝန်ကြီးချုပ်အဘာဒီက Twitter လူမှုကွန်ရက်မှာရေးသားပါတယ်။ဒီနေ့တနင်္ဂနွေနေ့ကိုလည်းအများပြည်သူအားလည်းရဲ့အထင်နဲ့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အီရတ်နိုင်ငံတွင်းကနေအစ္စလာမ်မစ်အစွန်ရောက် ISIS ကိုမောင်းထုတ်နိုင်ပြီး၃နှစ်ကြာစစ်ပွဲကအောင်မြင်စွာအဆုံးသတ်နိုင်ပြီဖြစ်ကြောင်းမနေ့စနေနေ့ကဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ IRA တပ်ဖွဲ့တွေက IRA Syria နယ်စပ်ကိုပြေဝထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းနဲ့ IS ကိုချိန်မုန်းတဲ့စစ်ပွဲပြီးဆုံးသွားပြီလို့ IRA သတင်းတော်များတမကကကျင်းပတဲ့ညီလာခံမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်။ Syria စစ်တပ်ကိုရုရှားတို့ထောက်ကူပေးနေတဲ့ Syria နိုင်ငံတွေ Islamic အစွန်းရောက် IS ကိုချိန်မုန်းနိုင်ခဲ့ပြီလို့ရုရှားစစ်ရောကကြေညာခဲ့ပြီးနေ့ရက်ချမှာအီရတ်ဘက်ကကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။